စကိုင်းတိုင်းရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာနာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံစုပေါင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့နိုဝင်ဘာ9ရက်နေ့မှာတိုက်ပွဲဖြစ်နေပါတယ်။မနေ့ကလည်းတပယ်ရင်းမြို့နယ်ချင်းရင်းမြစ်တကြောမှာရှိတဲ့ရွာတွေအပေါ်ကိုစစ်တပ်ကရဟတ်ရင်တွေနဲ့ပစ်ခတ်နေတာကြောင့်ရွာပေါင်း20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေဘေးလွယာကိုထွက်ပြေးနေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါရှင်။
ဂျွန်လာကုမိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာစတင်ဖြစ်နေတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းမှာဒီကနေ့နိုဝင်ဘာလ9ရက်နေ့မနက်ပိုင်းကလည်းတဲပင်ကန်ကျေးရွာနီးမှာစစ်ကောင်စီနဲ့စုပေါင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ရင်းမာပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ရင်းမာပင်ဘက်ကဦးတည်လာတဲ့စစ်ကြောင်းပေါ့နော်။အဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီဆက်လင်းကြီးကဒီဟောပေါ့ဟိုဒေသခံပေါ့နော်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုဒီ PDF တင်နေပေါ့။ညမလည်းလည်းချိုးလို့ရခန်းကအဲ PDF တွေရဲ့နောက်ပြီးတခြားတော့ပူပေါင်းအဖွဲ့တွေရဲ့ပေါင်းပြီးတော့အဲရင်းမပင်နဲ့ကလင်းကြီးပေါ့နော်ဒီ PDF တွေပူပေါင်းပြီးတော့တိုက်တဲ့ပွဲပါအဲအခုသူတို့ဆက်ပြီးတော့သူတို့ဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပြစ်နေပြီကျွန်တော်တို့ဘက်ကလည်းအဲကျွန်တော်တို့ဒီဘက်ကမိုင်းဆွဲတာတို့လက်နက်ကြီးတွေနဲ့ပြန်လည်ပြစ်တာတို့လက်နက်ငယ်တွေနဲ့ပြန်လည်ပြစ်တာတို့အခုစနေတော့ရောစဲကတော့ဟိုခြေလိုက်ကြဆုံမှုကတော့ကျွန်တော်တို့အကြည့်တော့မပြုတ်နိုင်နေဘူ
းစစ်ကောင်စီစစ်ကြောင်းတွေဟာမနေ့ကညနေပိုင်းကလေးကရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာတွင်းကိုဝင်ရောက်လာပြီးတော့တပ်ဆွဲထားသလိုအိမ်တွေကိုလိုက်လံရှာဖွေနေတာတွေကြောင့်တဲပင်ကန်ကြီးရွာသားတွေကြောက်ပြီးတော့မနေ့ကညနေပိုင်းကလေးကထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီသက်ကံတွေဟာညာရင်းချင်းဘေးလွယာတွေကိုထွက်ပြေးနေရသလိုတော်တဲ့တောင်ထဲမှာနေရတာမို့လို့စားဝတ်နေရအခက်ကြုံနေရတယ်လို့လည်းလက်ရှိထွက်ပြေးနေရတဲ့တဲပင်ကန်ကြီးရွာသားတဦးကပြောပါတယ
်တောကိုမှကိုပြန်သေးပါတယ်ညတော့မှဆိုညလုံးမှဒီလိုတောလျူတောင်ကြားထဲမှာနေနေရတဲ့ခါကျကျွန်တော်တို့မှအင်ဂျီဘာဝုတ်တဲ့ဆဲကိုတစ်ခုနဲ့ဆိုတော့ညောင်းမှကျတော့တော်တော်လေးနဲ့အေးပါတယ်ကအေးပြီးတော့ကလေးတွေဆိုလို့ချင်းနာစီဓာတ်လေးတို့ချောင်းဆိုးဓာတ်လေးတို့လည်းရှိပါတယ်ကကလေးတွေဆိုရင်မီးရလည်းမကိုရဲဘူးကမီးထားတာကြောင့်မို့ကျွန်တော်တို့တော့ခက်ခဲပါတယ်က
ရင်းမပင်မြို့နယ်ဘက်မှာမကြခဏဆူလိုပဲတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကဖမ်းဆီးတာတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာတွေကြောင့်နေအိမ်တွေမီးလောင်တာတွေကြောင့်ဒေသခံတွေလည်းအမြဲလူလူပဲကြောက်လန့်နေကြရတယ်လို့လည်းတေပင်ကန်ဒေသခံတူကပြောပါတယ
်လူတွေကငကုန်းကလည်းတခါမီးရှို့တနေ့နေ့ပိတ်ဖိပြထားတဲ့အခါကျတော့ကျွန်တော်တို့ကဘလုံးမကိုအဲ့အတိုင်းကြာရင်မမီးရတာဗျာ
ဒါပြင်စကိုင်းတိုင်းဒေသကြီးတပင်းမြို့နယ်အတွင်းကရော်ရီအပေါ်မှာစစ်တပ်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ချင်းနဲ့မြကြောတလျှောက်မှာရှိတဲ့ရော်ရီအပေါ်ကိုမနေ့ကစပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့ပစ်ခတ်နေတာကြောင့်ကျေးရွာပေါင်း20လောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဘီလိုရကိုထွက်ပြေးနေကြရတယ်လို့ကုံယိုးကျေးရွာဒေသခံတူကပြောပါရယ
်ဟုတ်တယ်ဟုတ်တယ်ဒေသခံ3000လောက်ကျေးရွာပေါင်း20,300လောက်ပြောကြည့်နေရအမျိုးကနိုဝင်ဘာလရှိနေရတဲ့ရဟန်းနေနဲ့အများကြီးတုံးတယ်တမီယာ180ရောက်တဲ့တမီယာဆပါလားအခုရွာလေးကိုမီးချုံနေတယ်အင်းလုံးကြီး10လုံးတော့ရှိတာမျိုးဖြစ်အဲဟိုမှာပေါ့ကုံညိုးရွာကုံညိုးရွာမှာရှိတယ်ဝင်းငွေရွာမှာရှိတယ်တက်ပြေရွာမှာရှိတယ်ဒါလေးရွာရှိပြီးရှိတာ
စကိုင်းတိုင်းတွေကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးချင်းနှင်းမြကြောတလျှောက်စစ်တပ်ကနေပြီးတော့ရဟန်းရင်တွေနဲ့ပါထိုးစစ်ဆင်နေတယ်ဆိုတာနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရန်ကုန်မန္တလေးအမြန်လမ်းမမိုင်တိုင်130မှာရှိတဲ့ဇယားလုံကျုံရဲကင်းစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းကလက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်တာမို့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးတာကိုတော့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။